ကမ္ဘောဇာဘန်နဲ့ပတ်သက်ပြီးထွက်ပေါ်နေတဲ့သတင်းတွေဟာကောလာဟလဖြစ်ပြီးတော့ဘန်လုပ်ငန်းတွေဟာလည်းပုံမှန်လဲပတ်နေတယ်လို့ကမ္ဘောဇာဘန်အကြီးအကဲတဦးက VOA မြန်မာပိုင်းကိုပြောဆိုခဲ့ပါတယ်။ဒီရက်ပိုင်းနေ့အတွင်းကောလာဟလသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ကမ္ဘောဇာဘန်မှာငွေအနှံထားသူတွေကလည်းငွေပြန်ထုတ်တာတွေရှိခဲ့ပါတယ်။ဒါကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘန်များအသင်းရုံးမှဒီကနေ့နေ့လယ်ပိုင်းကလည်းသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါသေးတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။အခုလက်ရှိသတင်းတွေအမျိုးမျိုးထွက်ပေါ်နေတဲ့ကမ္ဘောဇာဘန်နဲ့ပတ်သက်ပြီးတော့ကမ္ဘောဇာဘန်တာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲတရက်ကိုရန်ကုန်မှာပြုလုပ်ခဲ့ပါတယ်။ကမ္ဘောဇာဘန်နဲ့ပတ်သက်ပြီးတော့ဖြစ်ပေါ်နေတဲ့သတင်းတွေဟာမမှန်သတင်းတွေတက်တက်သားဖြစ်တယ်ဆိုပြီးတော့ကမ္ဘောဇာဘန်ဒုဥက္ကဋ္ဌဦးတန်းလွင်က VOA ကိုပြောပါတယ်။
ပါမီကဒီနေ့လဲဟိုရှင်းလင်းပွဲလုပ်ပြီးလေဒီနေ့သတင်းစာရှင်းလင်းပွဲလေမမှန်တဲ့သတင်းတွေလိုက်ဖြန့်နေတာသဘောဖြစ်နေတယ်။အဲ့တော့ပြည်သူလူထုကဘာလို့ယုံနေလဲဒါတွေဟာဟုတ်လားဟိုတာမညာနဲ့အဓိကမခွဲတတ်လို့ဖြစ်နေတယ်လို့ဟုတ်မလားဟိုတတိယအသိမလို့ဝင်တဲ့တတိယပဲရေးတာတောင်းတယ်လေအဲ့တော့အဲ့လိုပဲပြောလိုက်တာပဲပုဂ္ဂိုလ်ကအသိဖြစ်နေတော့ဒါတွေကဟိုဘာမှအကျိုးမရှိဘူးလေပြည်သူလူထုလည်းအကျိုးမရှိဘူးအိုက်ပြည်တော်လည်းအကျိုးမရှိဘူးအဲ့ဒါတော့မဖြေရှင်းနိုင်ဘူးလေဒါတွေကဟိုမဟုတ်တဲ့တတိယဆိုတော့မဖြေရှင်းနိုင်ဘူးအဟုတ်တယ်ဆိုတော့ဒါဖြေရှင်းလို့ရတယ်မဟုတ်တဲ့တတိယကြတော့အားလုံးမရှင်းလင်းဘူးဖြေလည်းမဖြေရှင်းဘူးဒါပေမဲ့ခုနကပြည်သူရအမှန်တရားအောင်ဆိုမှတရင်စာရှင်းနေပဲလောက်ပြလိုက်တာ
ဟုတ်ကဲ့ဒီလိုဟာမျိုးကအန်ကယ်တို့ဒီဘန်ကိုဘာဖြစ်လို့ရွေးပြီးတော့မှဒီလိုမျိုးဟိုကရက်ကရိုက်လာတာလည်းမသိဘူးရှင်ဘာကြောင့်လို့အန်ကယ်တို့ထင်ပါလဲ
ဟိုတော့ပြောလို့တော့မရဘူးတရားဟိုလွတ်ချမှုဒီခုနကတရင်ကိုရင်ဖြစ်တဲ့လူကမလားမနာလို့ဒါလည်းပါမယ်ဘန်လုံးကပစ္စည်းရောက်ဟာလားခုနကလိုကြာနေတာလည်းပါရင်ပါမယ်ဆိုတော့ဘန်တစ်ခုလေးကိုတော့ဥတည်တယ်မယ်တော့မထင်ဘူးဘာလို့အရမ်းကဘာအကြီးဆုံးဖြစ်နေတာဟုတ်အဲ့တော့တတိထားမှာတော့အများကြီးပေါ့နော်ဒီ conspiracy ဆိုတာအမျိုးမျိုးရှိနိုင်တယ်ဟိုတွေးလိုက်တော့အမျိုးမျိုးတွေးနိုင်တာပေါ့ညာအဲ့ဒီကခုနလိုဟုတ်လားတွေးနိုင်တာအများကြီးပေါ့ဒါပေမဲ့တရားဖြစ်တဲ့ပညာဆိုတာအဆက်ဆိုင်ရတာဘိုးဘာနဲ့မတော့စွန့်စားပါလိမ့်မယ်ဟောအဲ့တော့ချိုးပြီးတော့မပြောချင်ဘူး
ပြီးခဲ့တဲ့ရက်ပိုင်းတွေကပဲကမ္ဘောဇာဘန်ရဲ့အကြီးအကဲဖြစ်သူဘန်ဥက္ကဋ္ဌဦးအောင်ကိုဝင်းအထိမ့်သိမ်းခံရတဲ့ဆိုပြီးတော့ထွက်ပေါ်နေတဲ့သတင်းတွေဟာလည်းမမှန်ကန်ကြောင်းနဲ့အခုဆိုရင်သမ္မတဦးသိန်းစိန်နဲ့ပါတွေ့ဆုံဆွေးနွေးမှုတွေလုပ်နေတယ်လို့ဦးတန်းလွင်ကပြောပါတယ်။အဲန
ိုင်ငံတော်သမ္မတခေါ်လို့ကမ္ဘောဇာဘန်ဦးရာသွားပြီးတော့မှသူတို့ဖွံ့ဖွဲကဏ္ဍတွေတက်တယ်လေ။ကျွန်တော်အကတော့ခုနပြောလို့အတူဖမ်းသွားပြီဆိုတော့ဟုတ်လည်းမဟုတ်ဘူး။အဲနောက်တော့ဘိုင်းပြူလို့ဆိုတော့ဟုတ်မှမဟုတ်ဘူး။ဒါမျိုးတွေကဟိုမဟုတ်တဲ့တွေရောနော်အကတော့ဟိုမဖြေရှင်းနိုင်ဘူး။အော်အဲ့တော့ပြောပြီးရေးကစားမလို့ဘာမှအသိပူကြမလို့ဒါကောက်လာလာဖြစ်တယ်ဘာမှနဲ့ဒိန်းနဲ့ဖြစ်နေဆိုတော့စိတ်ချလက်ချတော့လုပ်လို့ရတယ်ဘာမှဟိုစိုးရိမ်တော့ကရောက်ကြအကြောင်းမရှိတဲ့အကြောင်းပေါ့နော်ဘိုးဘာလဲနောက်ပယ်မှာဖုတ်ပက်ကင်ပေးနေဆိုတော့ဒီတစ်ခါတော့ဖုတ်ပက်ကင်ပေးရဆိုတဲ့ကစိတ်မချစရာဘာအကြောင်းရှိလို့လဲဒီမြန်မာနိုင်ငံမှာဖုတ်ပက်ကင်မပေးပဲဒီမှာပေးတယ်နော်ပေးရဆိုတော့ပြီးနေပြီလေတခြားဖုတ်ပက်ကင်ပေးဆိုတဲ့ကတော့ဒါဟာလားဘာဖြစ်နေဖြစ်နေဘိုးဘာကင်မယ်ဆိုတဲ့သဘောပြောတယ်အဲ့ရရှိပလေးမှာပြီးနေပြီအဲ့တော့ပြည်သူနေရေးဘာပြစိတ်ပူကြလို့လဲလို့အဲ့ဒါပဲပြောတာဟုတ်ကဲ့လေးရှိနေတယ်အခုဒီနေ့ကြည့်လိုက်လေနောက်တော့တမရကြီးနဲ့အတူမှဟိုတဲ့အစီအစဉ်တက်နေကြတယ်လေ
အခုရပိုင်းနေအတွင်းမှာပုတ်ကလိကဘန်လောကနဲ့ပတ်သက်ပြီးတော့ထွက်ပေါ်နေတဲ့သတင်းတွေဟာကောလာဟာလဒေတာဖြစ်တဲ့ဆိုပြီးတော့မြန်မာနိုင်ငံတော်ဗဟိုဘန်ရန်ကုန်ဘန်ခွဲရဲ့တာဝန်ခံဒုတိယညွှန်ကြားရေးမှူးချုပ်ဦးဝင်းတော်ကပြောကြားခဲ့တယ်ဆိုပြီးတော့ Eleven Media သတင်းမှလည်းဖော်ပြပါရှိပါတယ်။ဒါပေမဲ့အခုလိုမျိုးဒီသတင်းတွေအမျိုးမျိုးထွက်ပေါ်နေတဲ့အတွက်ရန်ကုန်မှာရှိတဲ့ကမ္ဘောဇာဘန်ခွဲတွေမှာတောက်ကြနေဘန်ပိတ်ချိန်ဖြစ်တဲ့အထိငွေအနှံထားတဲ့သူတွေကထိတ်လန့်လာကြပြီးတော့ဘန်အပေါ်မှာမယုံမကြည်မှုတွေဖြစ်လာလို့ဘန်ထဲကနေငွေတွေကိုအလူအယက်ထုတ်ယူနေကြတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်ရှင်